ဲအားလုံးပဲမင်္ဂလာပါကျွန်တော်တို့ကတော့ဇက်နဲ့ဘောလုံးကညမဲ့ဘောကက်စဝိုင်းတော်သားကြီးဖြစ်ပါတယ်ကျွန်တော်ကတော့ညိုကြီးပါ
ကျွန်တော်ကတော့စနေပါဟု
တ်ကဲ့ဒီတစ်ခါကျွန်တော်တို့ပြောသွားမှာကတော့ကုစနေအရင်ဘက်ကအကြောင်းနေနဲ့မတူတဲ့အကြောင်းအရာတစ်ခုပေါ့နော်ဘာလဲဆိုတော့ကျွန်တော်ဘောလုံးနဲ့စီးပွားရေးနဲ့ဘယ်လိုချိတ်ဆက်နေလဲဘောလုံးအသင်းနဲ့စီးပွားဘယ်လိုရှားကြလဲဆိုတဲ့ဟာတွေပြောသွားကြမယ်ကုစနေ
ဟုတ်ကဲ့
ကိုစနေစိတ်ထဲမှာပေါ်လာတဲ့ဘောလုံးနဲ့စီဝိုင်းနဲ့ပတ်သက်တယ်လို့ပေါ်လာရင်ကိုစနေကလီးဖြစ်ဖြစ်အသင်းဖြစ်ဖြစ်ဘာတွေသွားမြင်ပြီလဲ
ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့ယဉ်နီးတာကတော့ပရီးမီးယားလီးဂ်ပေါ့နော်အဲပရီးမီးယားလီးဂ်ကိုအရင်ဆုံးအဲကျွန်တော်တို့ဘောလုံးစကြည့်ပြီးဆိုတော့ဟိုကမ္ဘာဖလားတို့အဲပရီးမီးယားလီးဂ်တို့ကနေပဲစကြတာပေါ့နော်ကျွန်တော်တို့မြင်တော့ဒီအင်္ဂလန်ဘောလုံးအသင်းတွေပေါ့နော်သူတို့ဘယ်လိုစီးပွားရှာနေလဲဆိုတာကတော့ကျွန်တော်တို့အရင်တော့ကတော့သိခဲ့တာမဟုတ်ဘူးပေါ့နော်အရင်တော့ကတော့အာသူတို့ဘောလုံးကန်တယ်ဘောလုံးကန်တော့ငါတို့အားပေးတယ်ဒါပဲပေါ့နော်ဒီအဆင့်ပါပဲအဲနောက်ပိုင်းနေမှာကျတော့ဒီအင်ကြီးရဲ့စပွန်ဆာတွေပြောင်းလဲသွားတာကိုကြည့်ပြီးတော့ဟာဟာဒါတွေဆိုရင်တို့
ဂျေမီလာပေါ့လေ
ဒါတို့လည်းဟိုကဒါပေမဲ့ဘောလုံးသင်းတွေစခဲ့တာတွေအကုန်လုံးကတော့အပျော်တန်းနေပေါ့နော်အပျော်တန်းကလပ်တွေဖြစ်စတင်တီထောင်ကြတယ်တီထောင်ကြပြီးတော့မှအဲလိုအပျော်တန်းနေရနေအဆင့် professional တွေကိုသွားဖို့တော့မဖြစ်မနေငွေကြေးကလိုလာတာပေါ့
ဒါပေါ့ဒါပေါ့ကျွန်တော်ရက်ွက်ပွဲအဆင့်မှာတော့မှစပွန်ဆာတွေလိုတာကို
လိုတယ်ဘောလုံးတပွဲဖြစ်မြောက်ဖို့ဆိုတာကျွန်တော်တို့လည်းစီစဉ်မှုတယ်ပေါ့နော်ကျွန်တော်တို့အပျော်တန်းနေစီစဉ်ရတယ်ဆိုတဲ့နောက်ွယ်မှာငွေကြေးပါတာ
။ဦးစနေပြောသလိုပေါ့နော်ငယ်တုန်းကဘောလုံးကြည့်တာဒီဘောလုံးသင်းနေပတ်စံဘလို့ရလဲအဲညာလဲလည်းမသိဘူးကြီးမှဘောလုံးကြည့်လာမှပဲဘောလုံးသမားတွေရဲ့ဥမာဂျာနယ်ဖတ်မှပဲကျွန်တော်တို့ကသိရတာဘူးအချိန်မှာဘောလုံးသမားတွေရဲ့လာစာတွေဘောလုံးသင်းနေရဲ့ဝင်ငွေတွေပါလာတယ်အချိန်မှာကျွန်တော်တို့မမျှော်လင့်ထားတဲ့ပမာဏကိန်းဂဏန်းကြီးဗျာဒီဒေါ်လာဆိုလည်းတန်ဘလောက်တူยูโรဆိုလဲတန်ဘလောက်တို့အဲ့ဒါတော့ကျွန်တော်ပထမဆုံးအစင်သိခဲ့ရတဲ့ဘလုံးသမားတွေဒီဘလုံးအသင်းတွေရဲ့ဒီဝင်ငွေတွေပေါ့လေဒါပေမဲ့သူတို့ဘလုံးဝင်ငွေလဲဆိုတော့ဟာကိုကျွန်တော်တိတိကျကိုကျွန်တော်ကနည်းနည်းအသက်ခကြီးကြီးမပိုင်းမှာသိလာတာဗာလဲဆိုကျွန်တော်ဂျာစီတွေဝယ်တယ်မာဂျန်ဒိုက်စ်တွေပေါ့လေတော့ကြိတ်လေးတွေအစားဗာလေးတွေအစားတော့ရှော့ရောင်းကြတာဗျလိကတော့ဘလုံးအသင်းတွေရဲ့အခြေခံပတ်စံတွေကတော့ဒီသူတွေအမှတ်တရပစ္စည်းတွေရောင်းတယ်ပြီးတော့ခုံတွေခုံလက်မှတ်တွေရောင်းတယ်ဒီတရပဲအဓိကဝင်ငွေပေါ့လေပထမဆုံးအခြေခံအားဖြင့်ပေါ့ဒုတိယဝင်ငွေကခုနကိုစနေပြောသလိုဒီစပွန်ဆာတွေကနေဝင်လာတယ်ဥမာရင်ဘတ်စပွန်ဆာတို့အသင်းရဲ့ training မှာဝင်မဲ့ဟိုအင်ဂျီရဲ့စပွန်ဆာတို့ဘာလို့တည်တန့်ခွဲထွက်လာတာ။နောက်ပိုင်းမှာတော့ဒီဘောလုံးခင်းချင်းတဲ့ဟိုစီးပွားရေးသမားတွေလှည့်ဝင်လာတာအနေရစပြီးတော့ကျွန်တော်တို့ကဘီလီယံနာတွေရဲ့ကစားတဲ့ပြိုင်ပွဲတစ်ခုလို့ဖြစ်လာတယ်။အဲ့ဒါနဲ့ပတ်သက်ပြီးကိုစနေအမြင်ဘယ်လိုရှိ
။အဲ့ဒါတွေကဟိုကြည့်ရှုသူနဲ့ဆိုင်တာပေါ့နော်။ဘောလုံးတစ်သင်းမှာဒီဘောလုံးအသင်းအားပေးတဲ့ပရိသတ်တွေအဲ့ဒီအားပေးတဲ့ပရိသတ်တွေကိုလွယ်လွယ်ကူကူကြည့်လို့ရအောင်ဖန်တီးထားတဲ့ platform တွေအဲ you know ဆိုလို့ရှင် ESPN တို့ဘာလို့ဆိုတာတကယ် great ကြီးတယ်သူတို့လိုအားကစား channel တွေပေါ့နော်သူတို့ကကောင်းကောင်း promote လုပ်တယ်ဘောလုံးပွဲတစ်ပွဲကိုကြည့်ကောင်းအောင်လို့ဟို slow mo တွေနဲ့ပြန်ပြတာပေါ့နော်အဲအသေးစိတ် chat လက်ကလေးတွေကိုပြန်ပြတာတွေပါအဲ့ဒါတွေကဖြည်းဖြည်း detail ကြလာလေကြည့်လို့ပိုကောင်းလာလေပဲပေါ့နော်ဟိုကစားသမားတယောက်ချင်းကိုကြိုက်တဲ့ဟိုကိုရဲ့ idol ကစားသမားတွေလည်းရှိတယ်ဗျရှိတော့သူတို့ရဲ့ဟိုခြေအနှုတ်သိမ်းလေးတွေကစားပုံကစားွက်ကလေးတွေအဲအဲ့ဒါတွေကအစဟိုတဖြည်းဖြည်းဆွဲဆောင်လာတယ်လို့ထင်တယ်အဲ့ဒီကနေပြီးတော့ဝင်ငွေတွေပေါ့နော်ဒါရုပ်တံလွှင့်ဝင်းတွေကဟာဒီလောက်ကြီးအောင်ရတာလားပေါ့ဒါတွေကနောက်မှတည်ရတာအဲ့ဒါကြောင့်မို့အသင်းတွေကဘာလို့ပရီးမီးယားလိအသင်းတွေဆိုရင်ဘာလို့အာချန်ပီယံလိဝင်ဝင်းရအောင်ကြိုးပမ်းနေလဲပေါ့နော်ထိတ်ဆုံးအသင်းလေးအသင်းတွေမှာပါဝင်ဖို့အဲသူ့အောက်မှာဆိုရင်ယူရိုပါလိအတွက်ပြိုင်ပွဲရှိမှာပေါ့နော်ပါဝင်ဝင်းရဖို့အတွက်သူတို့ဘာကြောင့်ကြိုးစားနေလဲဆိုအဲ့ဒီမှာရနေတဲ့ရုပ်တံလွှင့်တဲ့လွှင့်ကြီးတွေကလည်းနှုံးနေများတော့ဘူးများတော့သူတို့ကအဲ့ဒီမှာတွေလည်းဝင်ငွေတွေကလှိမ့်မီရနေတယ်ပေါ့နော်အသင်းကလည်းချန်ပီယံလိပြိုင်ပွဲတွေကိုဝင်သွားပြီဆိုလို့ချင်းနဲ့တိတာတယ်ဗျအိမ်ဝင်းဝေးခွင့်ကံတခြားအသင်းဟိုပြိတက်တွေတခြားနိုင်ငံကသူတို့အသင်းရဲ့ fan တွေကိုပါသူတို့ဆွဲဆောင်ပြီးသားဖြစ်သွားတယ်ဖြစ်တဲ့အခါကျတော့ဟိုဘာပဲဖြစ်ဘောလုံးဝင်းထဲမှာလာအားပေးပြီဆိုရင်ကိုအသင်းရဲ့အင်ဂျီကိုဝစ်ပြီးတော့ဟေးဟေးနဲ့អော်နေရတာပေါ့သူတို့ရဲ့ feeling ကိုအဲ့တော့အဲ့မာတွေကအများကြီးကြောင်းရတာမတရားဘူးစီ
ဘောလုံးအသင်းဆိုတာ brand တစ်ခုဖြစ်တဲ့အတွက်နဲ့ဒီကစားသမားကြီးကိုရိုင်းကလည်း brand ပေါ့နော် Ronaldo Messi လိုမျိုးအဲ့လို brand ဖြစ်တဲ့အတွက်နဲ့ဒီဂျာစီရောင်းအောင်ငွေရလဲအဲလော်လာရတယ်ဗျဒီဒွေးပကန်တို့ရီယယ်ကိုပြောင်းသွားတဲ့အချိန်တုန်းကဆိုဂျာစီရောင်းရတယ်အဲ့ထက်ပိုကြီးစံချိန်တင်တာရီယယ်မက်ဒရစ်ကနေပြီးတော့သူ LA ဂလက်ဆီကိုပြောင်းတဲ့အချိန်မှာပိုကြီးစံချိန်တင်ပြီးတော့ရောင်းရတဲ့ဂျာစီရရှိရဘူးအဲပြီးတော့နောက်ပိုင်းမှာသူတက်စံချိန်တင်လာရော်နယ်ဒိုတို့မက်ဆီတို့ပေါ့အဲဂျာစီတွေကရောင်းတော့ရောင်းရပါတယ်ဒါပေမဲ့ကစားသမားပြောင်းရွှေ့လို့တော့ပတ်စံအဝင်အထွက်များပဲမထင
်အဲဟုတ်တယ်ဗျတော့ကစားသမားပြောင်းရွှေ့ကြတော့ပုံပြီးတုံးလိုက်တာပေါ့နော်ဒါလေးတွေကဟိုနည်းချင်းဝင်လာတဲ့ဝင်ငွေတွေပေါ့နော်အဲ့လိုမျိုးဝင်လာတဲ့ဝင်ငွေတွေထဲမှာလည်းဒီ gain တွေလည်းပါတယ် gain တွေတော့ EA Sport တို့ဘာလို့အဲ့လိုမျို ဂိမ်းတွေထဲမှာဆိုရင်လည်း FIFA ဆိုရင်လည်း FIFA ဂိမ်းတွေရှိတယ် FIFA ဆိုရင်လည်း upgrade တွေနဲ့အများကြီးလိုက်ပြီးတော့ကစားသမားပြောင်းရွှေ့တွေအသင်းပြောင်းရွှေ့နေဒါကဟို internet တွေကောင်းကောင်းရနေတဲ့အချိန်မှာဆိုလို့ရှင်လည်း player တွေကကွင်းထဲမှာမကန်နိုင်တဲ့ player တွေပေါ့နော်ကွင်းထဲမှာမကန်နိုင်တဲ့ကျွန်တော်တို့လိုပါဇက်နဲ့လည်းမဟုတ်လက်နဲ့လည်းအကန့်ကျင်တဲ့ player တွေကတီးတန့်ရှိကြတော့ရှိကြတဲ့အခါကျတော့သူတို့လေးတဲ့ပြိုင်ပွဲတွေကလည်းအများကြီးဖြစ်တယ် e-sport လောကမှာဆိုရင်အဲ့လိုပြိုင်ပွဲတွေ e-sport လောကရဲ့တကယ်အကောင်းနေကောင်းတဲ့လူတွေအတွက်ကိုလည်းသူတို့ကgame series တွေအများကြီး live ထုတ်ပေးနိုင်နေဆိုတော့တော်တော်ဆုံးတာ game series ထဲမှာဆိုလို့ရှင်လည်းအများကြီးကိုဖြစ်သွားတာ
ဟုတ်အဲ့ကိုစင်ပြောပါတဲ့ game တွေထဲမှာလည်းကစားသမားတွေရဲ့ပုံရိပ်အသုံးပြုအားတို့ဒီအသင်းတွေရဲ့ပုံရိပ်အသုံးပြုခါတို့ပါသေးရအောင်အဲ FIFA မှာဆိုရင်အသင်းအကုန်လုံးစာချုပ်ချုပ်ထားတယ်ဒါပေမဲ့ PES game တွေဆိုရင်အသင်းတွေနဲ့စာချုပ်မချုပ်ထားတော့ကစားသမားတွေနာမည်တွေပဲမှန်ပြီးတော့တခြားအသင်းနာမည်တွေမမှန်တာတွေဖြစ်တတ်တယ်ပြီးတော့ဗျာကျွန်တော်တို့ဒီဘောလုံးအကစားကိုတိုင်ကmusic concert တို့ပါလို့ဒါကျွန်တော်တို့ကပို့ပြီးတော့ပုံမှန်ရှိတယ်ပြီးတော့ပို့ပြီးတော့ပရိသတ်အများဆုံးရှိတဲ့ entertainment ဆန်ဆန်ပရိသတ်အများဆုံးရှိတဲ့အတွက်နဲ့စီးပွားရေးသမားတွေအတွက်ဆိုလဲစီးပွားရေးရင်းနှီးမြှုပ်နှံလို့အကောင်းဆုံးနေရာပဲဗျခစ်စနစ်ရလူလားချက်တွေရအသင်းကို upgrade မလုပ်နိုင်ရင်ကျန်ခဲ့တာပဲဆိုတော့ဒီစီးပွားရေးနဲ့လည်းအသင်းကိုနောက်က live ဖို့လည်းလိုသေးရအောင် Okay ဘာစီလိုနာအသင်းဆိုလို့ရှိရင်ဗျအရင်ဥက္ကဋ္ဌဒီအခုလာပေါ်တာမတိုင်ခင်အရင်ဥက္ကဋ္ဌအဟောင်းလက်ထက်တုန်းကဆိုစီးပွားရေးအကျက်တဲနဲ့ရင်ဆိုင်ခဲ့ရတာဘယ်လိုရင်ဆိုင်ခဲ့ရလဲဆိုတော့ကိုဗစ်မှာစီးပွားရေးကျဆင်းတယ်ကွင်းထဲမှာပရိသတ်ဝင်ဝင်ဦးဆိုတဲ့အဟာရင်းရပြောကစားသမားအပြောင်းရွှေ့မှာပတ်စံဆုံးထားရတဲ့ကော်တညိုတို့လိုမျိုးဒမ်မီလီယိုတို့လိုမျိုးကစားသမားအပြောင်းရွှေ့တွေမှာပတ်စံဆုံးရှုံးထားတဲ့ဟာတွေအတွက်ဘာစီလိုနာပြန်လိုက်ရတာပေါ့လေပြန်လိုက်ရတဲ့အချိန်မှာဒီနောက်နှစ်တွေမှာဘာဖြစ်လဲဆိုတော့ဒီကစားသမားတွေကိုအပြီးသက်မဝင်နိုင်တော့ဘဲနဲ့အငှားနဲ့ပဲခေါ်ရတာတွေလာစာရှော့ယူခိုင်းနေတာတွေနောက်ဆုံးဘလောက်ထိအခြေအနေဆိုလဲဆိုကွင်းအစ်အေးပြန်ဆောက်တော့ကွင်းအဟောင်းမှာရှိတဲ့ထိုင်ကုန်အဟောင်းတွေဖြုတ်ရောင်းတာတို့ပြောကွင်းထဲမှာရှိတဲ့မြက်တွေကိုအလိုပက်ကေဂျင်းလုပ်ပြီးတော့ထုတ်ရောင်းတဲ့အဆင့်ထိအောင်ရောက်သွားတာပေါ့ဗျာဆိုတော့ခုနကဟာနဲ့ပြန်ကောက်ရရင်ကိုစနစ်ပြောင်းရွှေ့မှာကျွန်တော်တို့စီးပွားရေးဆန်ဆန်ပြောင်းရွှေ့သွားတဲ့ကစားသမားအကြောင်းလေးကိုစနစ်အေးတိထားရမှရှိပြောပြပြော
အဓိကတော့ professional ကစားသမားတွေအကုန်လုံးကသူတို့ရဲ့ပုံရိပ်ကိုပဲအဓိကတည်ဆောက်ကြတာပေါ့နော်ဒီသူတို့ရဲ့နုပြိုနေတဲ့အချိန်တွေပေါ့နော်အတင်းတင်းမှာသူတို့နုပြိုနေတဲ့အချိန်မှာဘလောက်အောင်မြင်ငါဘလောက်အောင်မြင်အောင်စွမ်းဆောင်မလဲဆိုတဲ့အပေါ်မှာမူတည်ပြီးတော့သူတို့ကကြေးခေါ်လို့ရတာပေါ့သူတို့လည်းဘောလုံးသမားစီးပွားရေးသမားတွေရှိတယ်ပေါ့နော်ဘောလုံးကိုပဲ professional အဲကန်နေရတော့မှန်တယ်တစ်ဖက်မှာလည်းဒီလိုအပ်ချက်ရစီးပွားရေးလုပ်နေတဲ့လူတွေရှိအဲ့ဒီပုံမှာမူတည်ပြီးတော့ပြောင်းကြတာပဲပြောင်းကြတဲ့ခါကျတော့ဟိုဘယ်သူတွေရှိလဲဆိုတော့ Oscar တို့ပါလို့ဆိုရင်တရုတ် Super League တို့ပါလို့ပြောင်းသွားတာပေါ့အဲ့အချိန်မှာလည်းတရုတ် Super League ကသူ League ကို promote လုပ်နေတဲ့ခါကျတော့ဒီနာမည်ရှိတဲ့ကစားသမားနည်းနည်းသုံးလို့ရသေးတာကစားသမားကိုငွေပုံပေးပြီးသုံးတာရှိ J League တွေမှာလည်းရှိတယ်အခုနောက်ပိုင်းထူးထူးခြားခြားဆိုရင် Sorry League တွေမှာရှိတယ်ဟိုဓာရီကုံလုံးကစားသမားတွေကငွေကြေးတခုတည်းနဲ့ပြောင်းရွှေ့သွားတယ်လို့ဆွဆွဲဖို့တော့နည်းနည်းတော့ခက်တာပေါ့နော်တကယ်တကယ်ကျတော့ငွေကြေးနဲ့ပဲပြောင်းကြရတာဆိုတော့
အေးပေါ့ကြည့်ရဘလုံးသမားတွေဆိုတိုင်းလဲအဲပြီးပြည့်စုံတဲ့လူတိုင်းမရှိပါဘူးဘရာဇီးကစားသမားတွေဆိုရင်ပိုပြီးတော့ဆင်းရဲသေးတယ်သူတို့ရအဓိကစီးပွားရေးကဘလုံးလုံးအောင်ပြောလို့ရတယ်ဗျအဲဘရာဇီးကစားသမားတွေကဆင်းရဲတယ်ဗောလေငွေကြေးမဲ့တယ်လို့ရေဘူးရအပြင်ပြောလို့ရရမယ်ကျွန်တော်တို့အီလီဘလုံးကစားသမားတွေကိုသွားကြည့်မယ်ပီယာလိုတို့ဘာလို့ဆိုသူတို့ငွေကြေးလို့ကန်တာမဟုတ်ဘူးပြောထူးထူးခြားခြားဘရာဇီးကစားသမားတွေတောင်ကာကာဆိုသူတို့ကမိသားစုကြီးချမ်းသာတယ်။ငွေကြီးကြောင့်ကန်နေတာမဟုတ်ဘူးဆိုတော့သူတို့အတွက်အဲသူ level တစ်ခုမှထိန်းထားနိုင်မဲ့ league တွေမှာပဲကန်မယ်ဆိုတဲ့သဘောလည်းတက်ရောက်တာ။ Oscar ကျတော့အဲခက်တယ်ဗျ။သူကိုယ်တိုင်ကလည်းငယ်တုန်းကလည်းဆင်းရဲတယ်။ထမင်းတော်မှာပေါ့နော်။တနေ့မှာတက်နေပဲစားတယ်။တနေ့ခုတော်မှာတယောက်တော့ပဲစားတယ်။မိသားစုတွေလည်းများတယ်ဆိုပြီးတော့သူ interview မှာဖြေဘူးတယ်။ပြီးတော့ထူးခြားခြားကတယောက် Super League ရဲ့ထူးခြားခြားကဒီ2016မှာသူပြောင်းငယ်တော့သမနာရှိချင်းပြည် UK ကိုလာလဲတာ။ဒီ Premier League ရဲ့အလုံးလုံးပုံကိုင်ပုံတွေကိုသူတည်သွားပြီးတော့ပြန်ရောက်တော့ဒီတရုတ်ကစီးပွားရေးလုပ်ငန်းရှင်တွေအသင်းတွေထူထောင်ကြပါဘောနော်အသင်းတွေဝယ်ယူကြပါထူထောင်ကြပါဒါမျိုး Super League ကိုလုပ်မယ်လို့ရွယ်ပြီးတော့စီးပွားရေး policy တွေပြောင်းပေးလိုက်ရတယ်ဗောအဲ့အချိန်မှာကစားသမားတွေလှည့်ဝင်လာတယ်ဘရာဇီးကစားသမားတွေအာဖရိကကစားသမားတွေပတ်စံမြန်မာစားရတဲ့လူတွေဗောလीပြီးမှဘာဖြစ်လာလဲဆိုတော့တရုတ် Super League တို့ကထင်သလောက်လည်းမဖြစ်ဘူးပြီးတော့အမြင်မှုလည်းမရဘူးဒီကစားသမားတွေကလည်းလောက်လာဆန်းဆောင်နိုင်တာလည်းမရှိဘူးဆိုတော့သူတို့နာမည်ကပြန်ထိုးကြလာပြန်ထိုးကြလာစတုတ်ကစီးပွားရေးမူဝါဒတခါပြန်ပြောင်းလဲရပြန်ဘာပြောင်းလဲလိုက်ရလဲဆိုတော့ဒီနိုင်ငံသားလာကန်တဲ့ကစားသမားတွေဟာပြည်တွင်းမှာကန်နေတဲ့သူတို့ပြည်တွင်းရဲ့ကစားသမားတွေထက်လာစားအများကြီးပိုရတော့ဒီကောင်တွေအချိန်တိုင်းပြီးပါထွက်သွားမှာပြီးပါထွက်သွားရင်ငါတို့ပတ်စံတွေအများကြီးပါသွားမှာဆိုတော့အကြံနဲ့အဲစီးပွားရေး policy ကိုပြန်ပြောင်းပြီးတော့မှဒီနိုင်ငံသားကစားသမားတွေကိုလာစားရှော့မယ်လာစားရှော့ပြီးရင်အခွန်တွေထပ်တိုးတယ်ပေါ့နော်အခွန်တွေအများကြီးထပ်တိုးတော့အရင်ကဒီတပတ်ကိုဒေါ်လာ၄သန်းလောက်ရနေတဲ့ကောင်တွေဟာအခုဒေါ်လာ3000တောင်နမမနောဆိုရဲအနေထားဖြစ်သွားတော့အခုတရုတ်စူပါလီလည်းခက်ပြတ်နေတယ်အကြားတယ
်ဟုတ်တယ်ဟိုအဓိကကတော့ဒီကမီဒီယာပုံရိပ်ပေါ့နော်မီဒီယာပုံရိပ်ပေါ့တက်မလာတာပေါ့တက်မလာဘူးဆိုတော့လည်းဒီရုပ်တန့်လွှင့်တဲ့ပေါ်ဒီမှာမူတည်ပြီးတော့ကွာသွားတာပေါ့ဒီအခုအာရှဘက်မှာဆိုရင် sorry လုပ်တဲ့ဟာဆိုရင်ခရစ်စတီယာနိုရော်နယ်ဒိုပြောင်းသွားတယ်ပြောင်းသွားတာနဲ့အနောက်ကမီဒီယာရဲ့ light ไล่ပြီးတော့ဒီရုပ်တံလွှင့်နဲ့ဟိုแชร์ဝယ်ကြတယ်ပေါ့เนาะခုဆိုလို့ရှင် sorry လေးကအောင်မြင်တယ်လို့ပြောလို့ရတယ်ပေါ့เนาะအတိုင်းတာတစ်ခုတည်းနောက်ထပ်ကစားသမားတွေထက်ရောက်လာတယ်ထက်ရောက်လာတဲ့ပုံမှာအခုဆိုရင်ဥရောပကပဲဘောလုံးလွှမ်းမိုးထားတာမဟုတ်ဘဲနဲ့သူတို့က Champion League လို့ဖလားပုံစံတစ်ခုပေါ့เนาะငွေကြေးဟိုစုကြေးများများနဲ့ဖန်တီးလာနိုင်ကြီးရှိတယ်လို့တော့အကုန်လုံးကသုံးသက်လာကြ sorry ကကြတော့ငွေကိုရေလို့သုံးနေတာ तू ကပြဿနာမရှိဘူး तू ပဆန်နေဘယ်ဟိုပါသွားပါသွား तू က AC ပဲပေါ့เนาะတရုတ်တို့ဘာလို့ကြောက်မရအောင်တစ်ဖက်မှာနိုင်ငံရေးရရှိသူကလည်းရှေ့ဆက်ပြီးတော့ဟိုထပ်မလုပ်တော့ဘူးဒီပေါ်မှာလည်းကစားသမားတွေအနေနဲ့ဒီတင်းကျပ်တဲ့စည်းကမ်းနေပေါ့နော်အခွန်များပြားတဲ့အခွန်နေနောက်သူတို့ရဲ့ဝင်ငွေထိခိုက်လာမှုအပေါ်မှာကြတော့ဒီငွေအကြီးအကျယ်ကြောင့်ပဲပြောင်းတာဟိုဒီအဲ့မှာကြတော့
ဒါပေါ့
စိတ်ဝင်စားမှုကနည်းတော့
ပတ်စံကြောင့်သွားကန်တဲ့ကောင်ကတော့ပတ်စံကြောင့်ပဲဆုံးဖြတ်မှာပဲလीဆိုတော့အဲဒီ sorry league နဲ့ဒီ super league နဲ့ကနည်းနည်းမတူကွဲပြားတာတခုပါတရုတ် super league ကသူအချိန်မတိုင်ခင်စီးပွားရေးဖွံ့ဖြိုးမှုအချိန်အကောင်နဲ့ဖွင့်ပြိုးနေတဲ့အချိန်မှာသွားလှုပ်လိုက်တာလေအမှားတစ်ခုဖြစ်မယ်လို့ထင်တယ်ဗျနိုင်ငံတကာနဲ့ချိတ်ဆက်မနိုင်ဘူးလေအာနေပြီးတော့ဘလုံးပွဲရဲ့ဒီစီးပွားရေးအရာတော်လကောင်ဒီပုံရိပ်ရတော်လကောင်ဘာမှမရှိတော့ဖြစ်သွားတာဘူးဆော်ဒီလူကြတော့အဓိကအချက်ကရော်နယ်ဒိုဗျကျန်တဲ့ကစားသမားကြိုက်တဲ့ကစားသမားပြောင်း10ယောက်ပြောင်း15ယောက်ပြောင်းခုနကကိုစနေပြောသလိုမီဒီယာတွေလိုက်သွားမယ်ဆိုတဲ့ဟာမဖြစ်နိုင်ရော်နယ်ဒိုပြောင်းသွားပြီဆိုတာနဲ့မီဒီယာတွေမလိုက်သည့်တန်အောင်လူငယ်ခြေသက်ရှိနေပြီးသားမီဒီယာတွေကိုယ်တိုင်ကသူရဲ့ဒီရောက်လာတဲ့ကစားသမားပေါ်မှာဝိုင်းပြီးတော့ support ပေးကြတယ်ဗျအဲ့ဒါတော့ထုံးစံပါပဲဆိုတော့ Messi Major League ကိုပြောင်းမယ်ဆိုတော့ကတော့မှနည်းနည်းသတင်းတွေထွက်သေးတာပဲ Messi ဆိုရင်ဗျာ Major League မပြောင်းခင်တော့ sorry ပြောင်းမယ်ဆိုပြီးသတင်းထွက်သေးတယ်ဘာကြောင့်လဲဆိုတော့ तू ကဒီ sorry နိုင်ငံရဲ့ခီးသွွားတန်တမန်လည်းဖြစ်တယ်sorry club တွေကလည်း तू အသေးအတန်လိုချင်တယ် Messi ကအဲ့ဒါကိုမပြောင်းလိုက်ဘဲနဲ့ Inter Miami ပြောင်းသွား Inter Miami ကိုပြောင်းတော့လဲ Apple company နဲ့ဒီ Major League နဲ့က 2.5 billion တန်နဲ့စာချုပ်ချုပ်ထားတယ်ဘာလဲဆိုရုပ်သံလွှင့်ကရုပ်သံလွှင့်ကစာချုပ်ပဲ Apple TV နဲ့ချုပ်ထားပြီးတော့ Major League club ပွဲတွေတော့ရှော့ပြရယ်ဗျာအဲ့တော့အဲ့အဖြစ်အပျက်လေးဖြစ်သွားတာကျွန်တော်တို့မစီမပြောင်းခင်တလားလောက်အလိုမာမာဖြစ်သွားတာအဲတိတိစာပြောရမယ် global brand ဖြစ်တဲ့ Apple လိုမျိုး company ကြီးတော်မှာပဲကျွန်တော်တို့အများစိတ်ဝင်စားနေပါတယ်ဆိုတော့ဥရောပဘောလုံးလောကထပ်ဒီ American ဘောလုံးလောကကိုစိုက်ပြီးတော့ချင်းကပ်နေပြီပေါ့နော်ဆိုတော့နောက်ပိုင်းမှာလည်းဒီစီးပွားရေးသမားတွေဒီထက်ပိုကြီးတဲ့စီးပွားရေးပုံစံကိုမြင်ရမယ်လို့ကျွန်တော်ထင်တယ်ဗျာ
အစားတွေမှာယင်းနှီးမြှုပ်နှံကြတဲ့ဟာကျတော့တို့ရဲ့စီးပွားရေးအမြင်ပေါ့နော်အစားတွေမှာယင်းနှီးမြှုပ်နှံရရင်ကော်ကောင်ဖြစ်သွားရင်ပို့ပြီးတော့အကျိုးမြတ်ကြီးတာ။နောက်ပြီးတော့ဗျာမက်ဆီနဲ့ရော်နယ်ဒိုဆိုတာကကြတော့ဂုတ်နှစ်ဂုတ်ကဲသူတို့နှစ်ယောက်ရဲ့စွမ်းဆောင်ရည်တွေကိုလည်းမဖြစ်မနေအတိမပြူအောင်
တော့
သူတို့ရဲ့ကြိုးစားအားထုတ်မှုတွေပါ။အဲ့ဒီနှစ်ခုကမတူညီတဲ့လီးနှစ်ခုကိုပြောင်းသွားတယ်ပေါ့နော်။အဲ့ဒီလီးနှစ်ခုသလုံးကလည်းဟိုပြောင်းသွားတဲ့ပုံမှာကဝိုင်းပြီးတော့ promote လုပ်ကြတယ်။ Apple က sorry ကိုစာချုပ်ချုပ်ဖို့ဆိုရင်ငွေကြေးရဝင်ဖို့ကခက်တယ်ပေါ့နော်။ sorry ရဲ့ဒီလက်ရှိဟိုရှိနေတဲ့ဟာဒီပိုင်းနဲ့ဟိုဘက်မှာ sorry လေးဒီမှာကကြတော့သူအတင်းနဲ့သူရုပ်တံကိုထောင်လို့တော့ရတယ်ထောင်ထားတဲ့ဟာတွေလည်းရှိတီးတဲ့နောက်တစ်ခုကိုခေါ်ပြီးတော့လှုပ်เสียမလို့ဗျလှုပ်ရင်လည်းစီးပွားရေးအရသူကအကျိုးမြတ်ကြီးရဲ့စာချုပ်တွေပဲချုပ်မှာအဲ့ဒါကို Apple ကလည်းကောင်းကောင်းမြင်တယ်မြင်တဲ့ခါကျတော့ American လိုနေရာမျိုးကျတော့အကျိုးမြတ်မရှိရင်မဆန်းညင်ဘူးဗျတခြားလူတွေက Apple ကကျတော့အဲ့ဒီနေရာမှာသူလုံမှုယူထားတယ်လို့ပဲမြင်တယ်ကျွန်တော်တို့ American မှာ American ဘောလုံးရှိတယ် Rugby အာကစားရှိသူတို့ Rugby ကကျတော့လက်နဲ့လဲကင်တယ်ကန်လဲကန်တယ်ဒါပေမဲ့ပြည်တွင်းမှာပဲအောင်မြင်တာပေါ့နော်ဒီ global တော့ဖြစ်မလာဘူးအခုဆိုရင်တိတာပြမက်ဆီတို့ဘာလို့ရောက်သွားတဲ့အချိန်မှာဆိုရင် Hollywood တိုင်ဝိုင်းကိုလုံးကလည်း DOY မျိုး sport ဟာမက်ဆီနဲ့မက်ဆီပွဲသွားကြည့်ရင်လည်းသွားကြည့်တဲ့လူတွေလည်းအများကြီးပဲတကယ်နာမည်ကြီးတွေလည်းဘာဖြစ်လာတာလဲဆိုတော့လူစိတ်ဝင်စားမှုကမြင့်လာတယ်အဲ့ပုံမှာလည်းအသင်းနေရဲ့ sponsor ပုံစံတွေလည်းပြောင်းသွားတယ်ဟို American ဆိုရင်အခုစပြီးတော့ပြောင်းနေပြီပေါ့နော် Major League ရဲ့ပုံစံတွေကပြောင်းနေတဲ့ပုံမှာမက်ဆီလမ်းပဲရှောင်နေအောင်သူတို့ကတန်သွားပြီဗျာ
အဲ့ဒါမယန်ဘီကိုမက်ဆီပြောင်းသွားတော့ကလည်းဒီဟောလိဝုဒ်မှာရှိတဲ့ဒီ celebrity တွေက Wine Miss Sport ပေးကြတယ်ကွင်းထဲသွားကြည့်ကြတယ်ဆိုတော့ဟာအထက်ဒီ Travis Scott show ပွဲတွေတော့က Inter Miami အင်ဂျီဝစ်ပြီးတော့ Travis Scott ကသချင်းဆိုတာဆိုတော့သူရဲ့ပြည်သက်တွေတော်တော်များပြောလာတဲ့စကားပါလဲဆိုတော့ငါတို့ကမက်ဆီကိုမသိဘူး Travis Scott ကဒါပေမဲ့ Travis Scott ကမက်ဆီအင်ဂျီဝစ်လို့ငါတို့အခုမက်ဆီကိုလိုက်အားပေးတော့မယ်ဆိုပြီးတော့ဒီ Twitter မှာ blue ပြန်နေအောင်စာသားတွေတွေ့လိုက်ရတယ်ဗျာအဲ့ဒါလည်းသူတို့စီးပွားရေးသမားတွေအဲ့တော့ဆိုရင်ဂွင်ပေါ့ဗျာ idol တွေနဲ့လှူစားတဲ့ဂွင်ပေါ့လေ
ဒါကတော့ဟိုစီးပွားရေးသမားကတော့ဘယ်ကောင် brand လဲပေါ့နော် brand ဖြစ်တဲ့ကောင်ငါတို့ brand လိုက်ကပ်မယ်ဆိုရဲဟာကတော့ဟိုလုံးပါပဲဘရာဇီးရဲ့ဒိုအီးတို့တကယ်ကောင်းနေတဲ့အချိန်မှာပက်စီရဲ့ကြော်ညာတကယ်အလံကြီးနောက်ပိုင်းကျတော့ဒီ fashion လောကကိုပါဘောလုံးသမားတွေကတိုးလာတာဒီစီးပွားရေးကိစ္စနဲ့ပတ်သက်လာလို့ရှင်
ကျွန်တော်တို့ခင်မှာဆိုဒေးဗစ်ဘက်ခမ်းပေါ့
နောက်ပြီးရင်ခရစ္စတီယာနိုရော်နယ်ဒိုဆိုရင်နောက်ပိုင်းကျတော့ body တွေလှတယ်ပါလှတဲ့ခါကျတော့ဒီ underwear ကြော်ညာတာတို့ဘာလို့ဟောအများကြီးတွေဖြစ်လာတာဗျာကျွန်တော်တို့ဟိုသူတို့နဲ့ဆက်ဆက်ပြီးတော့ဗောနော်သူတို့ရဲ့ image တွေဟိုတုံးလာပြီဗောနော်ဘောလုံးဘက်ကိုမျက်စိတွေကျလာကြပြီ
ပြီးတော့ကစားသမားတွေဒီတင်းနဲ့တင်းပြောင်းရွှေ့ရခါမှာလဲ လက်မှတ်ထိုးကြီးတို့တဲ့ပုံရင်အသုံးပြုခါတို့ပါပါတယ်ဗျအဲ့ဒါနောက်ပိုင်းခေတ်တွေမှာဆိုဟာတွေကပုံကြီးပတ်စံရတယ်ဗျ MRB ဆိုလက်မှတ်ထိုးခါကြီးပဲတန်းတရာလားမသိဘူး PSG မှာပေါ့လေလက်မှတ်ထိုးကြီးကြီးပဲနော်အဲ့ဒါတန်းတရာဆို PSG တို့ကိုလည်းဝယ်ထားတဲ့အသင်းပိုင်ရှင်တွေကလည်းချန်ပီယံလိလိုချင်တယ်သူတို့ကဥရောပမှာအောင်မြင်ချင်တယ်ရမှာမရဘူးဗျဒီကောင်တွေကလိုချင်တယ် PSG မျိုးကိုဝယ်ပြီးတော့ collection 7တယောက်ခေါ်ပြီးတော့ချန်ပီယံလိအောင်မြင်မှုယူမယ်ပေါ့ဗျာဆိုတော့အဲ့လိုအသင်းတွေကြောက်လဲဒီ plus အောင်မြင်မှုပဲလိုတော့တယ်ဗျာတင်းတဲ့စီးပွားရေးရှာလားဆိုတော့လည်းပြောရခက်တယ်ဘာလို့လဲဆိုတော့သူတို့ကိုယ်တိုင်ကရန်ချမ်းသာပြီးသားလူတွေဖြစ်နေတယ်တချို့အသင်းတွေတော့ရှိရပါဘူးဥမာမန်ယူဆိုဂလေးသားတို့လို့အရင်တော့ဒီအာဆင်ဝင်းကလက်ထက်လုံးဝဆိုဒီအာဆင်နယ်အသင်းပိုင်ရှင်တို့လိုမျိုးကစားသမားတွေကိုဝယ်မယ်ဆိုတာမရှိဘူးအာဆင်ဝင်းကကင်ခဲ့တော့မှာပေါ့အာဆင်နယ်ကစားသမားဝယ်တယ်လို့ပြောရတာရှားတယ်ဒီတရားဒီလုံးအတွင်းမှာပေါင်ပန်း53နဲ့ဆိုတာတော်တော်ရှားရှားဆိုတော့သူတို့ကဘာလုပ်လဲဆိုကစားသမားတွေရောင်းတယ်အသင်းတိဆောက်တယ်ဒီဘန်နိုင်းစီမင်းစီကန်းနေနဲ့ပြန်ပြီးတွက်ချလိုက်တဲ့အချိန်မှာလည်းအသင်းတောင်တင်းရေးတွေမဟုတ်ပြန်ပိုင်ရှင်တွေရဲ့စီးပွားရေးစီဝါရီတသက်ဆိုတဲ့ဟာအပြင်ပိုမထွက်လာဘူးအဓိကကျွန်တော်တို့ကဒီအားကစားလောကကိုဘောလုံးလောကကိုဘီလီယံနာတွေစိတ်ပြီးတော့တောက်လျှောက်ဝင်လာကြတဲ့အပေါ်မှာနံပါတ်1သူတို့ဘာလို့ရှင်လဲဆိုတဲ့ဟာကိုကျွန်တော်တို့ကတခြားသိဖို့လိုတယ်နံပါတ်2ကသူတို့ဘလို့ပုံဖော်မလဲဒီပတ်စံတွေအလုံးရင်းနဲ့ဒီအားကစားလောကကိုသူတို့ဘလို့ပုံဖော်ကြမှာလဲနောက်ဆိုကျွန်တော်ပူရောင်ဆိုးလာတော့မှာဗျာအားကစားလောကပေါ်ဒီဘောလုံးလောကပေါ်ဒီပတ်စံနဲ့ငွေကြီးနဲ့စီးပွားရေးနဲ့ချဲလက်လွှမ်းမိုးဖို့ကြိုးစားလာတဲ့အခါမှာတော်တော်တိုင်ပတ်ကုန်ကြလိမ့်မယ်လို့ထင်တယ်အထူးသဖြင့်ပရိသတ်တွေပေါ့လေအဲကျွန်တော်တို့ပရိသတ်တွေနဲ့အပေးပဲရှိတယ်သူတို့ပေါ့ကျွန်တော်က supporting တက်တက်ဆိုတော့ကျွန်တော်တို့လူတွေအများကြီးရှိနေလေသူတို့တွေကစီးပွားရေးကောင်းနေလေပဲဆိုတော့သူတို့စီးပွားရေးကဘယ်လိုပုံစံနဲ့ကျွန်တော်တို့စီကရှာမလဲကျွန်တော်တို့စီကတူတူတန်ရှာမလားဥမာအသင်းသင်းကိုကျွန်တော်တို့ကအားပေးမယ်ဆိုရင်အသင်းသင်းဟာအထိုက်လျောက်လည်းအောင်မြင်ရမယ်ဗျအထိုက်လျောက်လည်းကြည့်ပြောရှိပြောဖြစ်ရမယ်သူတို့ကန်တဲ့ပွဲစဉ်တွေအစဆိုတော့ဒီလိုပေါ်ရအစသူတို့လုံးမလာပြီးတော့ Premier League ရဲ့အခုလူစိတ်ဝင်စားမှုကောင်းအောင်ဒီဒိုင်းနေနဲ့အဖွဲ့ချုပ်တွေနဲ့အဲဒီအသင်းအနေနဲ့ဝိုင်းလုံနေကြရဆိုတော့ဟာမျိုးကလည်းမဖြစ်နိုင်ဘူးလို့လည်းမပြောလို့ဒီကဖြစ်လဲဖြစ်နိုင်တယ်ဒါပေမဲ့ဘလိုပုံစံနဲ့သူတို့လှုပ်လဲဆိုတဲ့ဟာတွေကျွန်တော်တို့ကစောင့်မကြည့်နိုင်တော့မသိရဘူးအဲ့ဒါတွေရောနည်းနည်းပြဿနာရှိမှာနောက်ဒီစီးပွားရေးကြီးစိုးလာတဲ့အခါမှာပေါ့လေ
ဒီစီးပွားရေးကြီးစိုးလာပြီးနောက်ပိုင်းမှာဘောလုံးလောကပေါ့ပေးသက်တွေမြင်လာတဲ့အမြင်တွေကလည်းအများကြီးပေါ့နော်ဒူလောဒူလောတွေနဲ့အများကြီးဖြစ်တယ်ဟိုဖြစ်တဲ့ပုံမှာလည်းဒီအင်္ဂလန်ဘောလုံးကပြိုင်ဆိုင်မှုအပြင်းထန်ဆုံးဆိုတဲ့ဂုံကိုလည်းသူတို့ကဆက်ပြီးချင်းဒါမှလည်းသူကစိတ်ဝင်စားမှာသူလွတ်လွတ်ကျွတ်ကျွတ်ကြီးပြရှေ့ကတကောင်နဲ့ပြေးနေတယ်မြင်းပွဲလိုမျိုးတကောင်နဲ့ကပန်းဝင်တော့မှတည်နေတဲ့ပွဲကိုဘသူမှစိတ်ဝင်စားကြည့်မှာမဟုတ်ဘူးဟိုအဲ့ဒီပုံမှာလည်းသူတို့ကတော့ဖန်ပြီးမှာပေါ့နော်ဖန်ပြီးတယ်ဆိုတဲ့နေရာမှာလည်းခုနအဲပရိသတ်တွေဆွဆွဲသလိုမျိုးဒိုင်နေနဲ့ပေါင်းပြီးဖန်ပြီးတယ်ဆိုတာဥမာအာဆင်နယ်တသင်းနဲ့ရဗျာရှိရနေပြီးဥဆောင်ပြီးပြေးနေမယ်အမှတ်တရအများကြီးရနေတယ်တပွဲသုံးဖက်နဲ့ရနေမယ်ဆိုလို့ချင်းတချို့50-50အလုံးတွေကိုတစ်ဖက်အသင်းကိုပေးပစ်လိုက်တာတို့အာဆင်နယ်အသင်းကသူရမှတ်သုံးဖက်နဲ့ဆုံးရှုံးသွားတာမဟုတ်ဘူးသူ့ရဲ့ပြိုင်ဘက်ကလည်းနောက်သုံးဖက်နဲ့ကတ်လာတာအဲ့လိုမျိုးဖြစ်မယ်ပေါ့နော်တခြားအသင်းတွေလည်းအဲ့လိုပါပဲတို့ထိတ်ဆုံးကနေပြီးတော့အပြေးခံမှာမဟုတ်ဘူးလို့မြင်တယ်ကျွန်တော်တို့လည်း Premier League ကိုကြည်တိုင်းကြည်ဒီလိုပဲပေါ့နော်စပိန် La Liga ဘက်ကိုကြည်လို့ရှိရင် La Liga မှာပြိုင်ဆိုင်စရာနှစ်သင်းသုံးသင်းပဲရှိ
တယ်နှစ်သင်းပါပဲ Atletico တော်မှကျွန်တော်တို့ကဒီ2019နောက်ပိုင်းနှစ်တွေပချလဲလောက်မှာပဲနည်းနည်းအဆင်ပြေတာကျန်တဲ့နှစ်တွေကအဆင်မမပြေတာအသက်လက်ဒီကိုလဲ
ကျွန်တော်တို့ကအသင်းပေါ်ပဲကျွန်တော်တို့ fan အနေနဲ့အသင်းပေါ်ပဲပေးနေရမှာမဟုတ်ဘူးကျွန်တော်တို့ကဘူဂီတွေကိုလည်းပေးရတယ်ဟာတခါလေးမနေနိုင်မထိုင်နိုင်နဲ့ဘောလုံးပွဲသွားလောင်းမင်းနဲ့ဘူဂီတွေကိုလည်းပေးရတယ်လောင်းသားနိုင်တယ်ဒီလူတွေကလည်းဗျာဒီဘောလုံးပွဲပေါ်မှာကြည်နေမှာပဲသူတို့အကျိုးစီးပွားဒါနဲ့တည်နေရဘူးတည်နေတဲ့အခါကျတော့သူတို့ကြည်မယ်သူတို့မှန်းကြမယ်မင်းကြပြီးရင်ဒီကျွန်တော်တို့လို့ငမြောင်းငချောက်ဒီဘောလုံးပွဲလောင်းတဲ့လူတွေစီကပတ်စံတွေကိုသူတို့လည်းတဲ့ပြီးယူမယ်ယူပြီးရင်ဒီပေါ်မှာလည်းသူတို့ကဝင်ပြီးတော့နှောက်မယ်အဲ့လိုမျိုးနှောက်လို့ရတဲ့ဟာသမားအကုန်လိုက်နှောက်ပြီးတော့သူတို့လောက်ကြမှာပဲ
အေးပေါ့သူတို့ကလည်းဒီပွဲရလက်ကိုသူတို့ကလည်းသူတို့တအားသလောက်ဖန်တီးနိုင်သလောက်ဖန်တီးမှာပဲလေအဲ့ဒါတော့ကျွန်တော်တို့ပြောလို့မရဘူးပေါ့စကားမစပြောရရင်ကျွန်တော်တို့ဒီစီစဉ်မှာပေါ့လေဂိမ်းပေါင်း900လဲဆော့လို့ရတဲ့ဂိမ်းတွေလည်းကြော်ညာပေးမှာမဟုတ်ဘူးပြီးတော့တခြားဟာလည်းပါမှာမဟုတ်ပေါ့ဒီတော့စိတ်မကောင်းပါဘူးလို့ဒါလေးတခုတော့ပြောချင်ပါတယ
်တနေရာထဲမှာဆော့လို့မရဘူးဂိမ်းပေါင်း900
တခြားနေရာမှာသော့ဆော့ပေါ့ဗျာတနေရာထဲမှာဆော့လို့မရဘူးဆိုတော့ဟုတ်ပြီဆိုတော့ဒီကျွန်တော်တို့နောက်ထပ်အသင်းပိုင်ရှင်တွေရဲ့လှည့်ကွက်တွေရှိတယ်ဗျအများကြီးဘာပါလဲဆိုတော့ဒီစပွန်ဆာတွေလှည့်ယူတာမန်စီးတီးအသင်းဆိုသူတို့ရဲ့
အီတီဟတ်
စပွန်ဆာကိုသူတို့ကလှည့်ယူတာဒီဂျင်ဘက်စပွန်ဆာကိုတစ်နှစ်တန်း80တန်း80တန်း100ပတ်ချလဲနီးပါးအမှန်အီတီဟတ်ကလည်းသူတို့ကုမ္ပဏီပဲဒီ FFP စီမင်းရဗျာဒီအဖြစ်လဲဆိုဒီအသင်းရဲ့ဝင်ငွေထွက်ငွေဟာညီမျှရမယ်အဲ့ဒါကြီးကမန်စတီးလိုအသင်းနေပြီးတော့ပတ်စံရှိရချမ်းသာတဲ့အသင်းတွေကြတော့မလိတ်တပတ်လုံးလို့ရတယ်စီးပွားရေးအရာကိုပဲစီးပွားရေးခွင်နဲ့ရအောင်ပဲမလိတ်တပတ်လုံးလို့ရတယ်အသင်းသေးတွေကြတော့မလိတ်တပတ်လုံးလို့မရဘူးဘာလို့ပတ်စံမှာမရမနေရဗျာအထွက်ကိုဘယ်လိုပြမလဲဆိုတဲ့အားမျိုးကြီးအခက်ခဲရှိအောင်ဆိုအထွက်တွေပဲရှိရဒါမှမရမနေအပြောက်အဝင်ဘယ်လိုပြမလဲပေါ့
အဲ့ဒါလေအင်္ဗလန်ဘောလုံးဖွဲ့ချုပ်ကဟိုါဗျဒီငွေတုံးနေဆိုတဲ့ပုံမှာလေသူတို့ကအနောက်မှာအခွန်နေရှိတာအခွန်နေရတော့လျှောက်သူတို့စီရတုံးနေမင်းတို့တုံးကျင်တုံးငါအခွန်ရမယ်သူတို့ကအတင်းကြီးတွေမှာအဲ့ဒီရနေတဲ့ဒီကိစ္စတွေကိုသူတို့ကမတီးဘူးလားဆိုတော့သူတို့လည်းတီးတမင်ကဟပေးတာဗျအဲနောက်ပြီးတော့သူတို့ရဲ့ဗနိုင်းစီမင်းရဒီအတင်းတွေကဝင်ဝင်နဲ့ထွက်ဝင်မမြဘူးတခါတည်းပုံရောပြီးလောင်းစားလုလိုက်တယ်လို့ပေါ့နော်အခု Everton အရေးယူလိုက်တဲ့ကိစ္စဆိုလို့ရှိရင်ဒါတီးတာတယ်ဗျအဲအဲ့လိုမျိုးဟိုမမြတ်အောင်ဖြစ်နေတဲ့ဟာတွေကဘာလဲဆိုတော့ဟိုသူတို့ကဒီအသင်းတွေကိုလည်းဆက်ရှိစေခြင်းတယ်ဆက်ရှိစေခြင်းတဲ့ခါကျတော့ဒါပေမဲ့ဟိုအောင်မြင်မြင်နဲ့ကြီးမားကြီးရှိမနေနဲ့ဒီဘန်နာရေးကိုမင်းတို့လေဘယ်မျှအောင်သုံးပတ်စံပုံမှာပဲလူဝဲပတ်စံမပုံရင်လူမွယ်နဲ့မင်းတို့ဘာလို့မင်းတို့ကြိုက်တယ်လို့ရှာဆိုတဲ့ပုံစံမျိုးနဲ့တစ်ဖက်မှာလည်းအဲ့လိုဒီမန်စီးတီးလို့လို့အိန္ဒိယကသူ့ရဲ့အင်ဂျင်စပွန်ဆာတွေပေးတယ်ဒီစပွန်ဆာကိုလည်းလိုသလိုစာချုပ်ချုပ်တယ်ပေါ့နော်လိုသလိုစာချုပ်ချုပ်ပြီးတော့ကစားသမားဟိုသုံးဖို့လူတိုင်းဒီရနေပြီးတော့သူတို့ရဲ့ဗန်နာရေးစီးမျိုးလိုက်လိုက်ညှိပြီးတော့တုံးတယ်ပေါ့
ဒီမျက်နှာကြီးကဟင်းဖက်ပါဖြစ်ပတ်စံချမ်းသာပြီးတော့ခိုင်ခိုင်မာရှိတဲ့အသင်းမျိုးပါဗျာအချိန်မျိုးပြိတ်သက်များနိုင်တယ်ပြိတ်သက်များနိုင်တဲ့အလျောက်အချိန်မျိုးအေးသိရမလားစိတ်ဝင်စားမှုအောင်မြင်မှုတွေကရနိုင်တယ်ဆိုတော့အသင်းသေးတွေအနေနဲ့ဆိုပြိတ်သက်လည်းများများမလာနိုင်ဘူးပြီးတော့ပတ်စံကလည်းဒီထက်ပိုပြီးတိုးများနိုင်ဘူးဆိုတဲ့ဟာတွေကိုသူတို့မျက်နှာလဲကဲပြီးအရင်လှုပ်လွန်နေဗျာအသင်းကြီးတွေပို့ပြီးတော့ပတ်စားပြီးထားသလိုဖြစ်နေအပေါ်ပိုင်းကအလွှာလောက်ပဲရှိသေးတယ်ဗျာအကိုတို့ကျွန်တော်တို့မြင်ရတဲ့အလွှာလောက်ပဲရှိသေးတယ်အထက်ကအလွှာဘယ်နဲ့ထပ်တောင်ရှိနေရောမလဲအလွှာတစ်ထပ်ထပ်နောက်မှာရောဂျိုးသားစီးပွားရေးအပြင်တခြားလောင်းသားတွေတခြားလက်ပေးလက်ယူတွေအများကြီးရှိနေရောမှာပဲအဲအလွှာသီးသီးတွေကိုလည်းနည်းနည်းဟိုရင်းဖြစ်ဖို့လိုတယ်ဗျာစောင့်ကြည့်ဖို့လိုတယ
်လက်ပေးလက်ယူကိစ္စတွေမှာဗျာလက်ပေးရဲ့လူကလည်းကြည်ပြူတယ်လက်ယူရဲ့လူကလည်းကြည်ပြူတယ်ဆိုရင်ဒီမှုကိုလိုက်ဖို့ကအရန်ခက်ခဲရန
်ခက်တယ်လေဆိုတော့မျက်နှာကြီးကဟင်းဖက်ပါဗျာကျွန်တော်တို့နည်းနည်းခြုံပြီးပြောရမယ်ဆိုရင်တော့ပတ်စံရှိတဲ့စီးပွားပတ်စံချမ်းသာရတဲ့တောင်တင်းနဲ့အသင်းတွေကိုပိုင်ထားတဲ့စီးပွားရေးသမားတွေအတွက်ကအဲလောက်တိုင်းဖြစ်နေအောင်ပါပဲသူတို့လိုချင်တာကသူတို့မှနှစ်ခုပဲရှိတယ်အသင်းအောင်မြင်ဖို့လားဒါမှမဟုတ်ကိုစီးပွားရေးအောင်မြင်ဖို့လားအသင်းအောင်မြင်အောင်လုပ်မယ်ဆိုရင်ကိုစီးပွားရေးအောင်မြင်ဖို့ကိုလည်းနည်းနည်းအဲတော့တွေ့ရမယ်ပေါ့ဒါပေမဲ့နည်းနည်းတော့နောက်ချန်ထားမှရမယ်ပေါ့စီးပွားရေးဒီပဲတက်အောင်မြင်ဖို့ဆိုရင်တော့အဲအသင်းအောင်မြင်ဖို့အလားအလာဖြစ်နိုင်ချေအလွန်နည်းတယ်ဗျစီးပွားရေးပဲတော့ချောက်အောင်မြင်မှလိမ့်မယ်ကျွန်တော်ဒီဘောလုံးလောကမှာစီးပွားရေးသမားတွေကြီးပဲအများကြီးဖြစ်လာလိမ့်မယ်ပတ်စံချမ်းသာတဲ့ကောင်တွေအများကြီးဖြစ်လာလိမ့်ပြီးတော့ဒီအသင်းအောင်မြင်မှုတွေအသင်းရဲ့ရတ္တတွေဆိုတာကိုသူတို့ဖန်တီးထားတဲ့အရာတွေအပေါ်မှာပဲမူတည်နေလိမ့်မယ
်ကျွန်တော်တို့ရဲ့ဒီအခုပြောတဲ့အကြောင်းအရာတွေကိုဆက်ပြီးနားထောင်ခြင်းတဲ့လူတွေကတော့ကျွန်တော်တို့အဲ BPM ပေါ့နော
်ဘာမှ podcast network
ကို like and follow လေးလုပ်ထားပြီးတော့ကျွန်တော်တို့ရဲ့အပတ်စဉ်တင်ဆက်မှုတွေကိုအဲနားထောင်လို့ရပါတယ်